ီးခဲ့တဲ့ဇွန်လ3ရက်နေ့မနေ့ပိုင်းကစကိုင်းတိုင်းမင်းကင်းမြို့နယ်နဲ့တမိုင်အကွာမှာရှိတဲ့မတော်ရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့သေဆုံးသူ20ကျော်ရှိခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်တိုက်ခိုက်ပြီးပြီးချင်းမှာဒဏ်ရာရရှိသူစည်ရင်30နီးပါးရှိရာကနေနှစ်ရက်အကြာမှာတွက်ပြေးတင်းရှောင်နေသူတွေထဲမှာလည်းဒဏ်ရာရရှိသူတွေရှိတာကြောင့်နောက်ထပ်စည်ရင်တိုးလာတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတူကပြောပါတယ်
29ရက်နေ့ပြိတ်သွားပေါ့ဆက်ပြီးတော့မရှိဒါပဲဒဏ်ရာရတယ်ဆောက်ဆက်ဆောက်အထိဖြစ်လာတော့နေရဒီမှာလာရတော့ကြာနေတယ်ပုံမှန်ဟောတော့စည်ရင်ကအမှန်ကြီးဖြစ်တာတော့ဆောက်ဆောက်တော့ရှိရလို့ကျန်တဲ့ဒီမစိုးရင်တော့ပြောမှာစိုးရင်တော့ပြောမှာအဲ့ဒါကျွန်တော်လည်းမသိဘူး66ရှိတယ်66ထဲမှာဝင်ဖို့တိုင်ငံ66လောက်ရှိရလို့ပို့ထားတဲ့စီးရုံကြီးတစ်ခါတော့သူတို့အကောင်းဆုံးပြောင်းလုပ်ပေးမယ်လို့ပြောပါတယ်ဒီတချို့တိုင်ငံရတဲ့နေရာတခြားလိုအပ်တဲ့နေရာပို့ပေးမယ်လို့ပြောနေတော့အစင်တော့ပြီမှာပါစေဝါကူညီမှုစေဝါကူညီမှုကအစီအစဉ်ခဏတိုင်းနဲ့ဒီပြေဆုံးသွားတဲ့ဖတ်မှုကူညီမှုတွေကိုတချို့ကလေးတွေတလေးလဲကြံနေရတမိသားစုကိုပြုတ်သွားတာမျိုးပေါ့ဒါကြီးတွေကျွန်တော်တို့တခြားတွေပြန်လုပ်ပေးမှုတော့
မတော်ရွာဟာချင်းတဲမြစ်အရှိဘက်ကမ်းမှာရှိပြီးမင်းကင်းမြို့နယ်နှစ်မိုင်လောက်သာဝေးပါတယ်စစ်ကောင်စီတပ်ဆွဲထားရာကနေလက်နက်ကြီးနဲ့ပစ်ခတ်တာမျိုးတွေရှိတဲ့အတွက်ဒေသခံတွေကျေးရွာအတွင်းမနေထိုင်ကြဖို့ကာကွယ်ရေးတပ်ဖွဲ့တွေကလွန်ခဲ့တဲ့လပေါင်းများစွာကတည်းကတတိပေးထားပါတယ်ဒါကြောင့်လဲမတော်ကျေးရွာဒေသခံအများစုဟာတောတောင်တွေထဲမှာတင်းရှောင်နေကြရပါတယ်အနည်းစုပဲကြေးရွာထဲမှာနေထိုင်တာဖြစ်ပြီးမင်္ဂလာပွဲပြုလုပ်ချိန်လေကြောင်းကနေတိုက်ခိုက်ခံခဲ့ရတာပါအခုလိုတိုက်ခိုက်ခံရတာဟာသတင်းပေးရှိတဲ့အတွက်ကြောင့်လို့ဒေသခံတွေကယူဆပါတယ်မင်းကင်းဒေသခံတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်နံပါတ်1ကသတင်းပေးရှိတာဒီရန်သူနဲ့ပြိုင်တဲ့ဆိုတော့ဒီလိုခွင့်ရမျိုးသတင်းရတာနဲ့ပြိုင်တဲ့ဓာမျိုးတွေကိုတိုက်ခိုက်နေတယ်ပေါ့မင်္ဂလာဆောင်ဆန္ဒဖြစ်တဲ့အခါကျတော့မင်္ဂလာဆောင်ဖိတ်စာကသူရဲ့အဝေးကြီးကလေးကကျူတင်ပြီးမှပြင်ပထားတာဖြစ်တယ်။ဖိတ်စာတွေဆန်းတာဖြစ်တဲ့အခါကျတော့အဲ့ဒါကဒီပေါက်ကြားတော့လည်းရှင်းနိုင်တာပေါ့။သတင်းပေါက်ကြားလို့လည်းဒီလိုလာလို့ကြတာ
။လေကြောင်းတိုက်ခိုက်မှုအတွင်သတို့သားနဲ့သတို့သမီးတို့ဟာအသက်ရှင်လွတ်မြောက်သွားပါတယ်။ဖြစ်စဉ်နဲ့ပတ်သက်လို့လည်းမြို့နယ်ကာကွယ်ရေးအဖွဲ့တွေကစုံစမ်းစစ်ဆင်းနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကလည်းအလားတူပုံစံမျိုးသကိုင်းတိုင်းကံဘလူခရိုင်ပစီကြီးကျေးရွာမှာကျေးရွာပြည်သူအုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူပေါင်း184ဦးသေဆုံးခဲ့ပါတယ်